ကချင်တိုင်းသားလက်နက်ကင်တွေအပေါ်မြန်မာစစ်တပ်ကလေကြောင်းပါဝင်ထိုးစစ်တွေပြင်းထန်ဆင်နွှဲနေတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မကင်းတဲ့နေထွက်ပေါ်လာပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာကချင်လွတ်မြောက်ရေးတပ်မတော် KIA အပေါ်ထိုးစစ်အတွင်အစိုးရတပ်တွေကလေကြောင်းကပါတိုက်ခိုက်နေတဲ့အပေါ်ကုလသမဂ္ဂအတွင်ရမှုချုပ်ဘန်ကီမွန်အနေနဲ့အလေးနဲ့ထားပြီးအခြေအနေကိုလည်းအနီးကပ်စောင့်ကြည့်နေတဲ့အကြောင်းဗုဒ္ဓဟူးနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါဒေသခံအရက်သားတွေရဲ့ဘဝတွေကိုထိခိုက်စေမဲ့လုပ်ရက်တွေဒေသရင်းမှာပြိပခတွေကြီးထွားလာစေမဲ့အခြေအနေတွေမဖြစ်ရလျောင်းမြန်မာအာဏာပိုင်တွေအနေနဲ့ထိန်းသိမ်းသိမ်းဆောင်ရွက်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အိုအိမ်ဆွန့်ခွာထွက်ပြေးရသူတွေအများအပြားရှိနေတယ်လို့လူသားချင်းစာနာတဲ့အကူအညီတွေထောက်ပံ့ကူညီဖို့လိုအပ်နေတဲ့အခြေအနေတွေလည်းကြုံတွေ့နေရတဲ့အကြောင်းကိုလည်းအတွင်းရေးမှူးချုပ်ကကြေညာချက်မှာသတိပေးခဲ့ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းတိုက်ခိုက်မှုတွေကြီးထွားလာနေတဲ့အပေါ်သတိပေးလိုက်ပါတယ်မြန်မာအစိုးရကလေကြောင်းကူနဲ့တိုက်ခိုက်မှုတွေရှိနေတာကိုဝန်ခံပြောဆိုခဲ့တဲ့အတွက်အခြေအနေတွေပုံမဆိုးရလာမှာကိုစိုးရိမ်နေတဲ့အကြောင်းနိုင်ငံတကာဝန်ကြီးဌာနပြောခွင့်ရသူဗစ်တိုးရီးယားနူလန်ကပြောလိုက်တာပ
ါ The government did today admit that they have been using aerial weapons in Kachin state were obviously deeply troubled
ကချင်ဒေသတွင်စစ်စင်ရေးမှလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လက်နက်တွေသုံးခဲ့တယ်ဆိုတာမြန်မာအစိုးရဘက်ကနေဒီနေ့ဝန်ခံပါတယ်အကြမ်းဖက်မှုတွေပိုတိုးလာတာနဲ့ပတ်သက်လို့ကျမတို့အထူးပဲစိုးရိမ်နေပါတယ် KIA နဲ့မြန်မာအစိုးရကြားပဋိပက္ခတွေကိုဆွေးနွေးအဖြေရှာဖို့ကျမတို့ဆက်ပြီးတိုက်တွန်းချင်ပါတယ်ကချင်ဒေသဟာမြန်မာနိုင်ငံမှာရခိုင်ပြည်နယ်ပြည်ပဋိပက္ခတွေကျန်နေသေးတဲ့နောက်ဆုံးနေရာလို့ဖြစ်နေပြီးမြန်မာအစိုးရအနေနဲ့တခြားနေရာမှာညှိနှိုင်းဖြေရှင်းတဲ့လိုမျိုးစစ်မှန်တဲ့ဆွေးနွေးမှုတွေလုပ်ဖို့ကျမတို့တိုက်တွန်းချင်ပါတယ
်လူခွင့်ရေးစောင့်ကြည့်အခက်ခဲအဖွဲ့ကြီး HRW ကတော့ကချင်ဒေသစစ်ပွဲပေါ်မှာရှုတ်ချလိုက်ပြီးနှစ်ဖက်စလုံးအနေနဲ့စစ်ဖြစ်နေတာဟာငြိမ်းချမ်းရေးအတွက်အထောက်အကူမဖြစ်ဘူးဆိုတာကိုသဘောပေါက်ရမယ်လို့ပြောဆိုလိုက်ပါတယ် HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Faye Robinson ကအခုလိုပြောပါတယ
် Well the international communityneeds to be demanding greater humanitarian access to all parts of Kachin state.
နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကချင်ဒေသတဝန်းမှာလူသားချင်းစာနာမှုအထောက်အကူရရှိရေးတောင်းဆိုလိုအပ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်လုံးမှာပါ။အစိုးရကသူထိန်ချုပ်ထားတဲ့ဒေသစစ်ကြောင့်အိုးအိမ်ပြေထွက်ပြေးရသူတွေကိုကူညီဝင့်ပြုထားပေမဲ့ WSB တို့လို OCHA တို့လိုအကူအညီပေးရေးအဖွဲ့တွေကို KIO ထိန်ချုပ်ထားတဲ့ဘက်ကအိုးအိမ်ပြေထွက်ပြေးရသူတွေကိုတော့တွားရောက်ကူညီဝင့်ပေးဖို့ညှင်းဆန်ထားပါတယ်။အကြောင်းကတော့လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေတောက်ရောက်ခွင့်ရရင်အိုးအိမ်ပြေဆွန့်ခွာထွက်ပြေးရသူတွေအတွက်တကယ်တမ်းလိုအပ်တဲ့အထောက်ပံ့တွေပေးနိုင်မှာဖြစ်တယ်လို့ကချင်ပြည်နယ်တော်မှာဘာတွေဖြစ်နေတယ်ဆိုတာလည်းသိရှိလာနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါ့အပြင်နှစ်ဖက်စလုံးကတိုက်ပွဲတွေဆက်တိုက်နေကြမယ်ဆိုရင်နှစ်ဖက်လုံးကိုပြန်လည်ရင်ညာစေရေးနဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းက KIA နဲ့မြန်မာတပ်မတော်ကိုဖိအားပေးလှုပ်ဆောင်နေမှုကိုလည်းအထောက်အကူမဖြစ်စေဘူးဆိုတာကိုနှစ်ဖက်လုံးကသဘောပေါက်ဖို့လိုအပ်ပါတယ်။
နိုင်ငံတကာအတိုင်းအဝိုင်းကတော့ကချင်ဒေသစစ်ပွဲတွေအပေါ်မှာစန့်ကျင်ရှုံချကြပြီးစစ်ပေးတင်ရတဲ့အိုးအိမ်ပြေထွက်ခွေထွက်ပြေးကြရသူတွေကိုအကူအညီပေးခွင့်ပြုဖို့လဲမြန်မာအစိုးရကိုတိုက်တွန်းနေကြတာဖြစ်ပါတယ်မြန်မာအစိုးရပြောခွင့်ရသူကတော့လေကြောင်းအကူတွေဟာအမောင်းတင်လေရင်တွေသာဖြစ်တယ်လို့ VOA ကိုပြောဆိုခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရသူတို့ကတော့အစိုးရနဲ့ကချင်လက်နက်ကိုင်တွေကြားတိုက်ခိုက်မှုတွေရပ်ဆဲပြီးဆွေးနွေးမှုတွေလှုပ်ဆောင်ဖို့တိုက်တွန်းခဲ့ကြတာဖြစ်ပါတယ်ရှင်